အရကတတ်တော့အေးအေးနဲ့တိုက်ပွဲတွေအတွင်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသားတွေတီချီထိခိုက်မှုတွေနဲ့အရဖက်အဆောက်အုံပျက်စီးမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။အထူးသဖြင့်တော့တိုက်ပွဲတွေပြင်းထန်နေတဲ့တန်တွဲနဲ့တောင်ကုန်းမြို့နယ်တွေမှာထိခိုက်မှုတွေရှိတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်စီရင်နောက်ဆုံးအခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုစံကျော်ကပြောပြမှာပါ။
စစ်ကောင်စီနဲ့အရကတ်တပ်တော်အေအေကြားတိုက်ပွဲတွေဇက်တိုက်ပြင်းထန်နေတဲ့ရခိုင်တောင်ပိုင်းကိုစစ်ကောင်စီကလေကြောင်းကနေဇက်တိုက်ဆူသလိုတိုက်ခိုက်နေတာကြောင့်သေချာထိခိုက်ပျက်စီးမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကလည်းအေအေအဖွဲ့ကထိန်းချုပ်ထားတဲ့ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံ၈ဦးထက်မနည်းတန်ရရှိခဲ့တယ်လို့ရခိုင်စီရေးစောင့်ကြည့်နေသူတူကပြောပါတယ်
။ဒီကြားထဲမှာဒီတန်တွဲမှာတော့ခဏခဏဘုံကျတာရင်းလို့ရှိတယ်မနေ့ကတော့ဒါနန်းချောင်းရွာပေါ့နော်အဲနန်းချောင်းရွာမှာဆက်ဆောင်နေပါပဲတချို့ဆက်ဆောင်လာတဲ့သူတွေနောက်တချို့ဆက်ဆောင်ဟာနေပြီးတော့ပြန်ဝင်လာတဲ့သူတွေပါမှာနေ့ချင်းရှိကြတယ်အဲ့ဒီနေရာကိုဘုံကျသွားတယ်ဆက်ပါစီကနေပြီးတော့အမှ6ရက်လောက်ရှိတိုက်တင်ရတယ်လို့ကြားတယ်
တိုက်ပွဲတွေပြင်းထန်နေတဲ့တောင်ကုန်းမြို့နယ်မှာလည်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအတွင်အရက်ဖက်နေရာတွေကိုထိမှန်ပျက်စီးမှုတွေရှိခဲ့တယ်လို့ပြောပါတယ
်မြို့ကိုရက်ကွေးကိုတော့တော်တော်များများကိုဘုံကျေလို့ပျက်စီးသွားတာမျိုးရှိတယ်။တိုက်ပွဲကလည်းခုလားပြောသလိုဒီစကားခါငါတက်မဟိုသိုးစစ်ဆင်နေတယ်လို့လည်းကြားတယ်တိုက်ပွဲကတော့ပြင်းထန်နေတယ်ဘုံကျေတာကလည်းမြို့ဘူရက်ကွေးအစုံပါပဲတင်တောင်ရက်ကွေးကူတာရက်ကွေးဟိုဟာကာပိုင်ရက်ကွေးမနေ့ကဆိုရှောင်းကောက်ရက်ကွေးဟိုကျေးသွားတယ်မနေ့ကရှောင်းကောက်ရက်ကွေးရှန်စူဟိုဟာဦးအောင်စရာလန်းကနေတချို့မိလောင်လေတို့သိရတယ်ပေါ့ဒါစက်ကောင်စီလေကြောင်းကကျေးသွားတယ်
စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရဲသားတွေထိခိုက်ဒေဆုံးမှုအတွေ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကစိုးရိမ်တဲ့သဘောထားတွေနဲ့တတိပီးနေတဲ့အချိန်မှာပဲတိုက်ခိုက်မှုတွေဆက်လက်ပေါ်ပေါက်နေတာပါရခိုင်ပြည်နယ်ကစီးရဲနောက်ဆုံးအခြေအနေနဲ့ပတ်သက်လို့တော့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးတောင်ကုန်းမြို့နယ်မှာလာနဲ့ချီထိုးစစ်ဆင်နေတဲ့အေအေအဖွဲ့ကတော့စစ်ကောင်စီတပ်စခန်းတချို့နဲ့တောင်ကုန်းမြို့ကိုထိန်းချုပ်ထားကြောင်းပြောဆိုထားပါတယ်တောင်ကုန်းမြို့နယ်မှာကြံနေသေးတဲ့စစ်ကောင်စီတပ်တွေကိုအေအေအဖွဲ့ကဆက်လက်တိုက်ခိုက်နေတယ်လို့ဂွားမြို့နယ်မှာလည်းစစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်နေတာပါတိုက်ပွဲတွေဟာအခုအခါဂွားမြို့အနီးမှာပါဖြစ်ပွားနေတယ်လို့လည်းရခိုင်စီရေးစောင့်ကြည့်နေသူကပြောပါတယ
်ဂွားလေဒါတိုက်ပွဲကတော့ပြင်းထန်နေတယ်လို့ကြားတယ်အခုအရှိမဆိုဂွားရဲ့ဒါမြို့ပေါ်နေအနီးဆက်တဲ့နေရာတွေတိုက်ပွဲရောက်သွားပြီလို့ပြောလို့ရတယ်ဘာလို့ဆိုတော့ကျွန်တော်ဒီမှာဖက်ကဟိုပါပေါ့ဟိုဆက်သွားတိုက်နေအဲဆက်သွားတိုက်နေကလည်းသူကဆုတ်သွားပြီဆက်သွားတိုက်နေကဆုတ်ပြီးတော့ဘလို့ဆုတ်လဲဆိုတော့သူကဒီတရားတွေကိုမိုင်းဖေးပြီးကျစီကြာရှိတယ်အဲ့ရဆုတ်တော့တာပြီးရအဲ့ရနေပြီကျွန်တော်ဒီကန်းတရာဖက်ကန်းတရာနဲ့ကင်းပုံချားမှာရှိတဲ့အဲ့ဆက်တွေတကားကိုတခါသူတို့မိုင်းချိုဖြစ်စီပြီးတော့ပြီးတော့ဆုတ်သွားကြတယ်သူတို့ဒီကမြို့ပေါ်နေနီးကပ်လာပြီပေါ့နော
်အမ်းမြို့နယ်အတွင်းကအနောက်ပိုင်းတိုင်းစစ်တာနာချုပ်ကိုလည်းအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေဆဲဖြစ်ပြီးနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲဖြစ်ပါတယ်လက်ရှိထိုးစစ်ဆင်တိုက်ခိုက်နေတဲ့ကွာတောင်ကုတ်အန်းနဲ့မောင်နှောမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအများစုကိုသိမ်းပိုက်ထားနိုင်ပြီးနယ်မြေအများစုကိုထိန်းချုပ်ထားကြောင်းလဲဒီလာထဲမှာပဲအေအေအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ